ဇူလိုင်လဒုတိယပတ်အတွင်းကယားပြည်နယ်ကမြို့နယ်၃ခုမှာတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်က၄ချောင်းနဲ့ပါတိုက်ခိုက်ခဲ့တယ်လို့ KNDF ကဒီကနေ့ထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့မအေးတန်နာကျော်ကပြောပြမှာပါရှင်
။ဇူလိုင်လ14ရက်ကြာသပတေးနေ့ညနေပိုင်းလောက်ကဒီမော့ဆိုမြို့နယ်ဥခူရီကျေးရွာနီးမှာ KND ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီကြားမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ကပြောပါရယ်။စစ်ကောင်စီတပ်တွေဟာဒေသခံနေအိမ်တွေမှာတပ်ဆွဲနေထိုင်နေတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်နိုင်တဲ့အခြေအနေဖြစ်နေတယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကဆိုတာပါ။
တက်ကွာတော့အဆင်ပြေဖြစ်နိုင်ပါတယ်သူလည်းတော့ဒီစံဖက်ကြီးကောင်စီလည်းဟိုကင်းဘုတ်ကြီးချထားတာရှိတယ်နောက်ရွာထဲမှာပေါ့နော်စီတူဒီဆိုအိမ်မှနေထားတာရှိတယ်လေဟိုတက်ကွာတော့သူကြောက်ကြည့်ကြတော့အများအားဖြင့်ဖြစ်တယ်တစ်ခါလေဒီစနိုက်ပါနဲ့တက်ဆုံးပြတယ်တော့ပါတော့ပေါ့နော်ကျွန်တော်တို့ဆက်တယ်နဲ့ဒီ line ပေါ်မှာတော့သိမတင်ဘူးပေါ့နော
်ဇူလိုင်14ရက်ကြာသပတေးနေ့မော်လယ်ပိုင်းမှာဖရူဆိုမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ညနေပိုင်းမှာတော့ဒီမော့ဆိုမြို့နယ်ဥခူရီကျေးရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့တာလို့သိရပါတယ်ဇူလိုင်12ရက်နေ့မနက်ပိုင်းကတော့ဒီမော့ဆိုမြို့နယ်ဒေါန်ခါကျေးရွာကနေပြီးတော့ပူပါကျေးရွာဘက်ဦးတည်လာတဲ့စစ်ကောင်စီထောက်ပို့ရဲ2စင်းကိုဒေသခံကာကွယ်ရေးတပ်တွေကကြားဖြတ်တိုက်ခိုက်ခဲ့တာပါအလားတူဇူလိုင်လ17ရက်နေ့ညနေပိုင်းမှာသေးဆူလဲကျေးရွာတဝိုင်းထိတွေ့မှုတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဇူလိုင်10ရက်နေ့ကဘောခဲမြို့နယ်နန်းဖဲကျေးရွာနီးစစ်ကောင်စီရဲ့မက်စလောင်းတောင်ကုန်းစခန်းကို KND တပ်မတော် KA နဲ့ KNDF တို့ကတိုက်ခိုက်ခဲ့လို့ဆိုပါတယ်အဲ့ဒီတိုက်ပွဲတွေအတွင်းမှာတော့စစ်ကောင်စီဘက်ကထိခိုက်မှုများတာကြောင့်စစ်ကောင်စီကလက်နက်ကြီးနဲ့လေကြောင်းအသုံးပြုပြီးတော့တိုက်ခိုက်ခဲ့တယ်လို့ KNDF ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘောခဲမြို့နယ်နန်းဖဲကျေးရွာအနီးတစ်ဝိုက်တိုက်ပွဲတွေကြောင့်လည်းကျေးရွာလေးရွာကထောင်ထဲချီတဲ့ဒေသခံတွေနေရက်ဆွန့်ခွာပေးလို့ရကိုထွက်ပြေးကြရတာလဲအခုဆိုရင်9လရှိလာပါပြီ။အခုလိုမျိုးအိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့စစ်ပြေးရှောင်တွေအတွက်အလူရှင်တွေမရှိလို့စာဝင်နေရအခက်အခဲဖြစ်နေလို့နန်းဖဲရွာကစစ်ဆောင်တူကပြောပါရည
်မပြနိုင်ဘူးဆိုတော့နန်းဖဲရွာမှာကျတော့ဖိုက်ပွဲကနိခဏနိခဖြစ်တယ်လေရွာထဲမှာဖြစ်နေတော့အခက်ခဲတော့ရှိတာပေါ့စာဝင်နေရကလူအပ်တာတော့အဆုံးမပေါ့အခုကျမတို့ဘယ်လိုပြောမလဲအောက်ဖက်ပိုင်းအရှိတ်ဖက်ပိုင်းကိုပြေးတာပေါ့အဲမှာတော့ပိုခက်ခဲတယ်အလူရှင်တွေလည်းမလာမှာကြဘူးအခက်ခဲအင်းကြီးကြောင့်ဒီနန်းဖဲကိုကြော်ဖြတ်လာရတာအဆင်မပြေဘူးပေါ့နော်
ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကတော့သူတို့စီကအကူအညီတောင်းလာတဲ့စစ်ပြေးဆောင်တွေကိုစီရင်ပြုစုပြီးတော့အလူခံဖြည့်ရှင်းပေးတာမျိုးရှိရလို့ဆိုပါတယ်။ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေအနေနဲ့စစ်ဘေးဒုက္ခသည်တွေအတွက်ကျန်းမာရေးပညာရေးနဲ့စားဝတ်နေရေးတွေအတွက်တန်းနိုင်သလောက်ကူညီဆောင်ရွက်ပေးနေရလို့လည်းပြောပါရရှင်။